ရှိရေးတင်းမှန်နေစဉ်ရခိုင်ပြည်နယ်မင်းပြမြို့နယ်မှာဒီကနေ့အစောပိုင်းပြစ်ခတ်မှုတွေကြောင့်မင်းကလေးနှူးပအဝင်ကျော်ရသာသူဦးသိခိုက်တန်ရာရခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကိုရင်ပါရခိုင်ပြည်နယ်မင်းပြမြို့နယ်စက်ကရေကြီးရွာတဲ့လက်နေကြီးကြီးကြားရောက်ရာကသိခိုက်တန်ရာတွေရရှိခဲ့ကြောင်းဒေသခံတွေနဲ့နှုတ်တော်ကိုယ်စားလှယ်တွေကပြောပါတယ်
လည်းကြီးကြီးကြားရောက်ပါကွယ်မှုကြောင့်မင်းကလေးနှူးနဲ့မြူရာလူဆန်ရရရှိခဲ့တယ်လို့လဲစက်ကလေးကြီးရွာသူမှတ်ဖြူချေကပြောပါတယ်။ဟုတ်ပါနန်းတော်ကြီးသွားကြပါလိမ့်ရှင်။ခေါင်းရအနာရတယ်လေ။ဒီကနေ့ရောက်ပါ။မင်းကလေးတဲ့အတန်းဆေးနေနေတော့တယောက်ဆေးသွင်းနေတော့ရှိပါလေ။မြေဒီကနေ့ဒီကနေ့လည်းနေလေ။ရွာထိပ်ပါပဲရပါရွာထိပ်ကလည်းကြီးကြီးကြားရောက်ပြီးရာချီတဲ့စက်ကလေးကြီးရွာသားတွေကလည
ေဒီနေ့စီကမင်းသားကိုပြစ်စစ်တာပေါ့လာတာခဏအဲ့တော့တက်မှာဒီပတ်တော့လွန်သူရွာရီဒီတက်ပြစ်ပြီးတော့တက်လာတာဆိုတော့အဲ့ဒီဒေသခံတွေကပြောတယ်ဒီစက်ကြီးရွာကိုကြားတဲ့ခါမှာစက်ကြီးကမှဟိုတန်ရတာကလေးဦးရတယ်သူကတော့အပြတ်တာပေါ့
တန်ရရသူ3ဦးကတော့ပေါက်တော်မျိုးဆေးရုံကိုပို့ဆောင်ထားတယ်လို့ဒေသတွင်းလူမှုကူညီရေးဖွဲ့ဝင်တွေကပြောပါတယ်ပြီးခဲ့တဲ့ရက်တုန်းကလည်းမင်းပြမျိုးနဲ့ခေါင်းလောင်ချောင်းကြီးပါမှာရှိပုံနာမြစ်ခေါ်ခေါလောင်ချောင်းမြစ်တွင်ခုံမောင်းနေတဲ့တပ်မတော်ရေရင်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။မနေ့ကလည်းရတိတ်တောင်မြို့နယ်ဘင်းတော်ချေးရွာနီးအပြည်ပြည်ဆိုင်ရာချက်စင်ဒီကော်မတီ ICRC ကကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ရမှာငံရအဆုံးပြုတဲ့ဆက်လီတစီပြစ်ခတ်ခံရမှုကြောင့်မိလောင်ကျွမ်းသွားပြီးအ ਨੇ ဆုံးသူဦးသေး2ဦးဆိုင်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်ခံရလို့မိလောင်သွားတဲ့ဆက်လီဟာICRC ကကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်ရင်လမ်းခရီးမှာပြစ်ကတ်ခံရတာဖြစ်ကြောင်းတန်ရရသူလေဓမာတွေကိုမေးမြန်းချေရသိရတယ်လို့လည်းဒင်းတော်ရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ
်။ဟောသူက ICRC ကကယ်ဆယ်ရေးပစ္စည်းတွေပြောပါတယ်။ဒီအေးဒီပေးကဘုံတော်မြန်နဲ့ဆန်ကုန်းတွေကိုတော့ပြောတာပြောပါတယ်။သူတို့ပြောတာကဟောဟောဇက်နေဒီတင်ဖို့ကဟောအဲ့ဒါနဲ့သူကဟော ICRC ဒါရက်အစားထားတွေကိုဒီလိုကိုထောက်ပြတော့ပြောပါတယ်။ဒီလိုစီကပေးတဲ့အစားထားစာရဲတွေကိုပြန်နေသူတို့ဖိတ်တာပါတဲ့
။ပြစ်ကတ်မှုတွင်သိဆုံးသူကတော့သောမူထုံဘုနှကျုံးကဖြစ်ပြီးတန်ရရသူကတော့ဥမှုသက်စနဲမျိုးနဲ့ဥလှမောင်မြတ်ဦးမျိုးကလို့စဘူကျုံးအုတ်ချုံရေဖို့ဝင်သူကပြောပါတယ်တန်ရရသူနှူးကတော့စစ်တွေမျိုးကိုခေါ်ဆောင်သွားပြီလို့လဲစီရီပင်ကျေးွာလူမှုကူညီပေးရေဖို့ဝင်သူကပြောပါတယ်ကနဦးသတင်းမှာတော့လက်နက်ပြခတ်စင်အတွင်းရေထဲကျသွားတဲ့သူဟာတေဆုံးသွားပြီလို့သတင်းပေါ်ထွက်နေပေမဲ့လည်းအသက်မသေးလွတ်မြောက်သွားခဲ့တာပါမင်းပြားနဲ့ရတိတောင်ဖက်သမတော်ရည်ရင်ကပြစ်ခတ်ခဲ့ကြောင်းကိုတိုင်တွေ့သူတွေကပြောဆိုနေတာနဲ့ပတ်သက်လို့သမတော်ပြောခွင့်ရသူကိုဆက်တွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့မရရှိခဲ့ပါဘူးသမတော်သတင်းမှပြန်ကြားရေးဖို့ရဲ့မနေ့နှောင်းပိုင်းထုတ်ပြန်ချက်မှာတော့အေးရခိုင်လက်နက်ကင်ဖွဲ့တွေစီနင်းလိုက်ပါလာတဲ့ဆက်လီကနေစတင်ပြစ်ခတ်ရမှာစုပ်ပြန်ပြစ်ခတ်ခဲ့ကြောင်းပြောဆိုထားပါတယ်ICRC အနေနဲ့အကူအညီပေးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အခါမှာသက်ဆိုင်ရာတာဝန်ရှိသူတွေကိုကြိုတင်အသိပေးညှိနှိုင်းပြီးမှသာပို့ဆောင်ပေးနေတယ်လို့လုံခြုံရေးအဖွဲ့တွေကလည်းလိုအပ်တာတွေကူညီပူးပေါင်းဆောင်ရွက်ပေးလေးရှိတယ်လို့လည်းပြောဆိုထားပါတယ် ICRC ကတော့ပြစ်ခတ်ခံရတဲ့ဆက်လျာ ICRC ရဲ့ကူညီပေးရေးပစ္စည်းတွေကိုစာယူပို့ဆောင်ရမှာငြိမ်းယံသုံးပြုတဲ့ဆက်လျဖြစ်ကြောင်းအတည်ပြုခဲ့ပြီးပြစ်ခတ်ခံရမှုတွေစိတ်မကောင်းဖြစ်ရကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းဆက်လီပေါ်မှာ ICRC ဝန်ထမ်းတွေလိုက်ပါတာမရှိသလိုအနီးဝန်းကျင်မှာလည်းမရှိကြောင်းပြောဆိုထားတာပါ။သမတော်နဲ့ ICRC တို့ရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်လို့မရှင်းလင်းတဲ့ချက်တွေကိုသိရှိဖို့ဆက်တွယ်မေးမြန်းဖို့ကြိုးစားပေမဲ့လည်းသမတော်ဘက်ကဆက်တွယ်လို့မရသေးသလို ICRC ကတော့ထုတ်ပြန်ချက်ကိုသာကိုးကားဖို့တုံ့ပြန်ထားပါတယ်။ပြီးခဲ့တဲ့မေလသုံးမှာလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကိုဗစ်ရောဂါဆေးစစ်နမူနာတွေကိုတည်ဆောင်လာတဲ့ကာလစီပြစ်ခတ်ခံရမှုကြောင့်ရင်မောင်းဖြစ်သူသေဆုံးသွားခဲ့ပါတယ်။ရခိုင်ပြည်နယ်မှာသမတော်နဲ့ AA ဖွဲ့ကြားဖြစ်ပွားနေတဲ့နှစ်နှစ်နီးပါးဆေးရီပရိပခတ်တွင်အရသာတွေထိခိုက်သေဆုံးမှုတွေရှိနေတာကြောင့်ကုလသမဂ္ဂပါဝင်နိုင်ငံတကာအသိုင်းအဝန်းကလည်းသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။